အခုပြောခဲ့တဲ့အတိုင်းပါပဲဒေသခံတောင်သူတွေရောလယ်သမားတွေရောပြည်သူအကျိုးဆောင်ကွန်ရက်ကပါဒီထိမ့်သိမ့်ခံရရကလွတ်လွတ်ချင်းဇက်တိုက်ဆန္ဒပြကန့်ကွက်နေပေမဲ့လေမြမဥပိုင် limited ဖက်ကတော့ဒီစီမံကိန်းကိုရပ်ဖို့မရှိဘူးလို့တုံ့ပြန်လိုက်ပါတယ်ဒါပေမဲ့လို့ဒေသခံတွေနဲ့ဥပဒေလမ်းကြောင်းအရညှိနှိုင်းဆောင်ရွက်သွားဖို့ရှိတယ်လို့တော့ပြောပါတယ် Writers သတင်းဌာနကပြပို့တဲ့သတင်းကိုတော့ကုသညုံကဆက်ပြောပြမှာပါရှင်
ဒေသခံလယ်သမားတွေကစီမံကိန်းရပ်ဖို့အတွက်ဆန္ဒပြကန့်ကွက်ကြပြီမဲ့လို့သူတို့အနေနဲ့ကတော့ဒီဥပဒေစီမံတိုင်းပဲသူတို့ရဲ့စီမံကိန်းကိုဆက်ပြီးတော့လုပ်ကင်ဆောင်ရွက်ရမှာဖြစ်တယ်လို့ကျင်းနီတောင်တပ်တုတွင်းစီမံကိန်းတာဝန်ရှိသူတွေကပြောလိုက်တာပါစစ်တပ်ပိုင်စီပွားရေးဥပိုင် limited နဲ့တရုတ်မျိုးသားပိုင်မြန်မာဝမ်ပေါင်ကုမ္ပဏီတို့ပူးတွဲပြီးတော့လုပ်တဲ့လေဘရောင်းတောင်ဒီကျင်းနီစီမံကိန်းကြောင့်မလို့သူတို့ရဲ့လေယာဉ်မြေတွေဆုံးရှုံးတယ်လို့သဘောအပဝင်းရင်ထိခိုက်ပျက်စီးမှုတွေလည်းရှိတယ်ဆိုပြီးတော့လယ်သမားတွေဘက်ကအဲ့ဒီစီမံကိန်းကိုကန့်ကွက်ဆန္ဒပြနေခဲ့ကြပါတယ်ဒီစီမံကိန်းကိုဦးဆောင်လုပ်တဲ့စီပွားရေးဥပိုင် limited ဟာအရင်စစ်ဆေးရကာလမှာစီပွားရေးလုပ်ငန်းအတော်များများကိုအခွင့်ထုခံလိုအပ်ကြီးအုပ်ခဲ့တဲ့ကုမ္ပဏီဖြစ်တယ်လို့အများစုကတွက်ဆထားတာပါ။ဒါ့အပြင်ခုနောက်ပိုင်းအရတားအစိုးရတက်လာပြီးတဲ့နောက်ပိုင်းဥပိုင် limited ကိုစစ်တပ်ကနေပြီးတော့ဓာတ်ရိုက်ကင်တွယ်စီမံနေတာပါ။ဒါကြောင့်လည်းပဲအခုလယ်သမားတွေရဲ့ကန့်ကွက်မှုဟာထိရောက်မှုရှိနိုင်ပါမလားဆိုပြီးတော့စိုးရိမ်မှုတွေကလည်းရှိပါတယ်။တစ်ဖက်မှာလည်းအရတားအစိုးရလက်ထက်လွတ်လပ်ခွင့်အချို့ရှိလာတော့လယ်သမားတွေအနေနဲ့အခုလိုမျိုးမကြည်မနက်ဖြစ်မှုကိုထုတ်ဖော်ဆန္ဒပြခွင့်တွေရှိလာတာကြောင့်အခုဒီပြဿနာကိုအများပြည်သူကပို့ပြီးတော့သိရှိခွင့်လည်းရလာပါတယ်။ဒါပေမဲ့လည်းအခုလိုဆန္ဒပြမှုတွေကြောင့်မလို့တော့သူတို့ရဲ့စီမံကိန်းလုပ်ငန်းတွေရပ်တန့်မှာမဟုတ်ဘူးလို့စကိုင်းတိုင်းစလင်းကြီးမြို့နယ်ဥပိုင် limited ရဲ့ချင်းဒီတပ်တုတွင်းလုပ်ငန်းကြီးကြပ်သူဦးမြအောင်ကပြောပါတယ
်။စီမံကိန်းဒီရပ်လို့မရပါဘူး။နိုင်ငံတော်ရဲ့အကျိုးနော်ဒေသဖွံ့ဖြိုးအကျိုးဖြစ်တဲ့အတွက်ရပ်လို့မရပါဘူးဆိုတာလေကျွန်တော်တို့လူကြီးတွေရောရှင်းပြပေးပါပြီ။ကျွန်တော်တို့ကလည်းရှင်းပြပေးပါပြီ။သူတို့လူရဲ့ချက်ကိုအဆင့်နဲ့တင်ပြပြီးတော့တောင်းဖို့ပဲရှိတယ်။နော်ညှိနှိုင်းပြီးမှဆက်လုပ်ပါဆိုတဲ့ဟာဒီမရနိုင်ပါဘူ
းစီမံကိန်းကိုရပ်တက်မှာမဟုတ်ဘူးလို့ဆိုပေမဲ့တစ်ဖက်မှာတော့ကြေးရွာသားတွေရဲ့နင်းနာမှုအပေါ်မှာသူတို့ဘက်ကအဖြေတစုံတရာထွက်အောင်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဥပိုင် limited ကတာဝန်ရှိသူဦးမြအောင်ကပြောပါတယ
်ဆွေနွေးညှိနှိုင်းပြီးတော့ပြည်လေအောင်ပဲဖြစ်စေချင်တယ်ကိုကတော့ဥပဒေပေါင်းလွှဲရလုပ်တယ်ဟိုကတော့ဥပဒေအပြင်ပကိုဖောက်ပြစ်ပြီးတော့လုပ်တယ်နော်ဥပဒေနဲ့မညီလုပ်တယ်လုပ်ပြင်လုံရတော့လေဒီဟာတွေကိုဖြစ်ချင်တာဖြစ်စီချင်တာတော့ညှိညှိနှိုင်းနှိုင်းလေးနဲ့ပြေးလေးစီချင်တာပေါ့ပြီးရင်လေဥရီပေါင်တွင်းရပဲတရားဝင်ပြင်ပြပြီးတော့ညှိနှိုင်းဆောင်ရရင်တော့နှစ်ဦးနှစ်ဖက်ကောင်းတာပေါ့
ဆနာပြလေသမားတွေဘက်ကတော့သူတို့ရဲ့နင့်နာဆုံးရှုံးမှုဖြစ်တဲ့လက်မျိုးတွေအတွက်နင့်နာကြီးပြီးလဲလက်ခံမှာမဟုတ်ဘဲနဲ့ဒီစီမံကိန်းကိုရပ်တန့်ဖို့ပဲလိုလားတယ်ဆိုပြီးတော့ကြေးရွာပေါင်း26ရွာကလေသမားတွေကတနေ့ကပဲသူတို့ရဲ့ဆန္ဒကိုဖော်ထုတ်ခဲ့ကြပါတယ်ဒီစီမံကိန်းကြောင့်လေယာဉ်မြေဆုံးရှုံးရတာတွေမဟုတ်ဘဲနဲ့ပဝင်းညင်ညွမ်းပြီးတော့ဒေသခံတွေရဲ့ကျမရေးကိုပါထိခိုက်စေတယ်လို့သူတို့ကပြောပါတယ်။ဒီစီမံကိန်းကြောင့်မလို့လက်မြေဧကပေါင်း 9,800 ကျော်တင်းစီခံခဲ့ရတယ်လို့လည်းလယ်သမားတွေဘက်ကပြောပါတယ်။ဒါကြောင့်လည်းပဲသူတို့မိုးရွာမြို့ထိဒီလယ်သမားတွေအခြားတက်ကြွလှုပ်ရှားသူတွေစုဝေးပြီးတော့တက်ရောက်ဆန္ဒပြခဲ့ကြတာပါ။ဒီအတွက်လည်းအာဏာပိုင်တွေနဲ့တင်းမာမှုတွေဖြစ်ခဲ့ပြီးတော့ဂျားကနေပြီးတော့နိုင်ငံရေးအဖွဲ့အစည်းအချို့ကဝင်ရောက်ညှိနှိုင်းပေးနေရပါတယ်။ဒါမှမဟုတ်လယ်သမားတွေလူလာချက်ဖြစ်တဲ့စီမံကိန်းရပ်ဖို့အခြေအနေကတော့အလှမ်းဝေးနေစေလို့ပြောရမှာပါ။အနာဘနီရဲ့ဆိုရတော့တရုတ်ဘက်ကကုမ္ပဏီဟာတစ်နှစ်ကိုမြေ 3.4 စတူယန်မိုင်ကိုအမေရိကန်ဒေါ်လာ 3,500 နဲ့အစွတ်ကိုပြီးပြီးတော့ငှားရမ်းထားတာလို့သိရပါပါခင်ဗျာ။